ရိုင်းမီးယားဒေသမှာရုရှားလေကြောင်းရန်ကာကွယ်ရေးစနစ်ကအဝေးထိန်ဒရုန်းယာဉ်တစ်စင်းကိုစနေနေ့ကပစ်ချလိုက်ကြောင်းရုရှားအာဏာပိုင်တွေကပြောပါတယ်။ပင်လယ်နက်ဒေသရုရှားရေတပ်ဌာနချုပ်မှာအခုလိုကြုံရတာသတင်းသုံးပတ်အတွင်းတဟာဒုတိယအချိန်မှာအသေးစားဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင်းခရိုင်းမီးယားဒေသအနောက်ပိုင်းကလေကြောင်းရန်ကာကွယ်ရေးစနစ်ကတုံ့ပြန်ခဲ့တာလို့လဲခရိုင်းမီးယားဒေသအုပ်ချုပ်ရေးမှုရဲ့လက်ထောက်ဖြစ်သူအိုလက်ခရူချော့ကပြောပေမဲ့အသေးစိတ်ကိုတော့ထည့်သွင်းပြောကြားခြင်းမရှိပါဘူးခရိုင်းမီးယားဒေသကိုရုရှားပိုင်နေတဲ့2014ခုနှစ်ကသွတ်သွင်းခဲ့ပေမဲ့ယူကရိန်းကတော့ရုရှားပိုင်အဖြစ်အသိမှတ်ပြုလက်ခံခြင်းမရှိပါဘူးပြစ်ချခံရတဲ့ဒရုန်းယာဉ်ဟာရုရှားရေတပ်ဌာနချုပ်ခေါင်းမိုးပေါ်ပြုတ်ချခဲ့ပြီးထိခိုက်ဒဏ်ရာရမှုနဲ့ပျက်စီးမှုကြီးကြီးမားမားမရှိဘူးလို့လဲ Severetrop အုပ်ချုပ်ရေးမှူးမီခေရာဇာဇယက်ကပြောပါတယ်လေကြောင်းရံကာကွယ်ရေးစနစ်ဓာတ်ပုံနဲ့အချက်လက်တွေကိုဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးပြီးဖြန့်ဝေတာမလုပ်ကြဘူးလေဒေသခံတွေကိုအုပ်ချုပ်ရေးမှူးကစနေနေ့ညကတယ်လီဂရမ်ကနေသတိပေးခဲ့တယ်လို့ Writers သတင်းမှာဖော်ပြထားပါတယ်ဒီဖြစ်ရဟာခရိုင်းမီးယားဒေသမှာရုရှားရဲ့အာဏာချက်ကိုပြရာလေရောက်ရှိပါတယ်ဒီသတင်းပတ်အတွင်းမှာပဲခရိုင်းမီးယားကျွန်းဆွယ်ကရုရှားလက်နက်တူလောင်ယုံတယုံမီးလောင်ပောက်ကွဲခဲ့တယ်လို့ဒီလအစောပိုင်းကလည်းအဲ့ဒီကျွန်းဆွယ်ပေါ်ကရုရှားလေတပ်စခန်းအတိုက်ခိုက်ခံရပြီးစစ်လေရင်ကိုစင်ပျက်စီးခဲ့ပါတယ်ခင်ဗျာ